ဒီနယ်လေးနဲ့ဘူဝန်တဖွဲ့တွေဟာတီဘောမြို့ကိုဒီလဆယ်နေ့ကစတင်တိုက်ခိုက်ခဲ့ပြီးလောလောဆယ်မြို့ကိုထိန်းချုပ်ထားပေမဲ့တီဘောမြို့ပြင်ကခမရ900တုံး900လေးနဲ့ခလရ23လို့တည်ယူနိုင်တာမရှိသေးပါဘူး။ဒီကနေ့မနက်စောပိုင်းမှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီတပ်က၄ချောင်းကလာရောက်တိုက်ခိုက်တာကြောင့်ရဲသားတီဆုံးတာတွေရှိခဲ့တယ်လို့တီနယ်လေးပြန်ကြားရေးတာဝန်ခံလူကြီးဦးက လေးစီကောင်းလေးပဲပါဒီဝိုင်းခဲနဲ့လာရောက်တော့မှပုံကျဲခိုက်တယ်အစာတင်ကြောင်းဒီမှာဟာတစ်ချိန်မှာရောက်ကျဲတော်တယ်ပြီးတော့ဒီရက်ွက်အတွင်းမှာရှိတဲ့နေအိမ်တွေတဲမှာလည်းလာရောက်ပြီးတော့မှပုံကျဲတိုက်ခိုက်တယ်အဲ့ဒီတိုက်ခိုက်မှုကြောင့်ကတော့အယတနှုတ်တည်ဆုံးတယ်နှုတ်ကတော့ထိခိုက်ရတဲ့ထိခိုက်တန်ရရတယ်ပြီးတော့စာတင်ကြောင်းနဲ့နေအိမ်တွေကတော့ထိခိုက်ပျက်စီးသွားတယ်အပေါင်းအလုံးကတော့50ကျော်ရှိပါတယ်အကျိန်ကတော့4ကျိန်ရှိပါတယ်လက်တလုံးမှာတော့ဒီပေါ်မှာတိုက်ပွဲကြီးနေပါတယ
်ဒီနယ်လီပြန်ကြားရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ Y12 အပါဝင် Jet Fighter နဲ့2ကျိန်ဘုံ4လုံးကျဲခဲ့ကြောင်းကျဲချတဲ့ဘုံတွေဟာအုတ်ကျင်းရက်မှာရှိတဲ့အာမက1အာထက3နဲ့ပဒိန်တောင်ရက်ွက်တွေမှာကျောက်ခဲ့ကြောင်းဖော်ပြထားပါတယ်တည်ဆုံးသွားသူ2ဦးရဲ့ရုပ်လောင်းကိုတော့ဒီပေါ်အခြေဆိုင်လူမှုကွန်ရီအသင်းကရင်ခွဲရုံကိုပို့ဆောင်ခဲ့ပါတယ်ဒီအပိုင်းတွေအတွင်းဒီဘောမျိုးမှာတိုက်ပွဲတွေငြိမ်သက်နေခဲ့ပေမဲ့နောင်ချိုမြို့နယ်တောင်ခမ်းရွာဘက်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လည်းလူကြီးဦးကဆက်ပြောပါတယ်
ဒီတလောမှာတော့နောင်ချိုမှာရှိတဲ့ဒီတောင်ခမ်းဒီ900နှစ်တက်စကမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။နောင်ချိုတောင်ခမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲကတော့ဒီစစ်ကောင်စီဘက်ကဒီကြောက်ကိုကနေတစင်ဖြဲပြီးတော့မှဆင်ရပြီးဖြစ်တင်လာတယ်။အဲဒီဆင်ရဖြစ်တင်လာတဲ့စစ်ကောင်စီတရှိရကျွန်တော်တို့ပြန်လဲထိုးစစ်စင်ခုခံတာဖြစ်တဲ့အတွက်ကြောင့်တိုက်ပွဲကဖြစ်ပွားနေတာဖြစ်ပါတယ
်။ဒီလအတွင်းဒီဘောမျိုးမှာစစ်ကောင်စီတပ်က၄ချောင်းအပြင်လက်နက်ကြီးနဲ့ပစ်ကတ်တိုက်ခတ်တာကြောင့်အယက်သား21ဦးသေဆုံးပြီးကလေး10ဦးအပါအဝင်လူ60ကျော်ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းတရနယ်လေကသတင်းထုတ်ပြန်ထားပါရယ်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေဖြစ်နေတဲ့အချိန်ထဲမှာပဲကချင်ပြည်နယ်မန်စီနဲ့မိုးမောက်မြို့နယ်တို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းကချင်လူ့လယ်ရေးတပ်မတော် KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါရယ
်မန်စီဘက်မှာမနေ့ပိုင်းမှာတိုက်ပွဲဖြစ်ပြီးမှညနေပိုင်းကနေဒီနေ့စီချင်းကြီးကတော့တိုက်ပွဲမရှိဘူးလို့ပြောတယ်ကျွန်တော်ဒီမိုးမောက်ပွဲမှာလဲ9မိုင်နဲ့3မိုင်ကြားမှာတက်ပွဲတော့ဆန္ဒကဖြစ်တယ်တဲ့တဘောကတော့ဘုံဘုံလုံးချုံကြီးအတွက်လဲသူတို့လဲစိုးရင်နေမှာပေါ့အရန်ကြီးကလာလို့နည်းနည်းလှုပ်ရှားတာနေတော့တက်ပွဲဖြစ်တဲ့ပုံစံမျိုးဖြစ်နေတာဟိုစကားစပက်ကနဲ့လဲဒီလေးတုံးခုံဘက်မှာနည်းနည်းလှုပ်ရှားလာတယ်လို့ပြောတယ်ဒါကြောင့်အမေတန်းဆိုလို့တက်ပွဲဖြစ်တယ်တဲ့သူတို့ကလည်းနည်းချင်းနဲ့ပြစ်တာဒီဒုံနဲ့လားပြစ်တာတွေတော့အမေရန်ဆိုလို့ရှိတယ်လို့ပြောတာ
ဒီလ19ရက်နေ့ကမိုးမောက်မြို့နယ်မှာရှိတဲ့ခမာယ430တက်စကန်ကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့တာပါဒီတက်စကန်ဟာဗမော်မြို့နယ်6မိုင်ခန့်ကွာဝေးပြီးတော့ဗမော်မြို့ရဲ့လုံခြုံရေးတာမကမြကြီးနားဗမော်လမ်းနဲ့ဗမော်မိုးမောက်လွဲကျဲလမ်းကိုပါထိန်းချုပ်ထားတဲ့တက်စကန်လည်းဖြစ်ပါတယ် KMG ခေါ်ကချင်သတင်းဌာနကတော့ဗမော်မြို့ကတကြီးရွယ်တွေနဲ့ကျန်းမာရေးအားနည်းသူတွေတိမ်းရှောင်ဖို့အတွက်ဗမော်မြို့နယ်ကာကွယ်ရေးတပ်ဖွဲ့ကသတိပေးထားကြောင်းသတင်းဖော်ပြထားပါတယ်ဒီအပိုင်းမှာတော့ဖားကန့်မြို့ဗျူဟာကုန်းမှာစစ်ကောင်စီတပ်ကလူနဲ့လက်နက်တွေကိုရဟန်းရင်နဲ့ပို့ဆောင်ဖြစ်တင်းနေတယ်လို့သတင်းရပြီးကချင်ပြည်နယ်အတွင်းအခြားဒေသတွေမှာတော့တိုက်ပွဲဖြစ်တဲ့သတင်းတွေမကြားသိရသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်လက်ရှိချမ်းမြောင်းနဲ့ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့စစ်ရေးသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ